မ္မနိုင်ငံမှာဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာအချိန်ရော့မသွားသေးဘဲရောဂါပိုကူးစက်မှုနဲ့တည်ဆုံးမှုနှုန်းဟာများပြားနေစေဖြစ်ပါတယ်။ကျွန်မ၏နိုင်ငံဝန်ကြီးဌာနကဒီနေ့၈နာရီထုတ်ပြန်တဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 18,523 ခုကိုစမ်းသပ်ဆစ်ဆီးခဲ့ရမှာရောဂါပိုကူးစက်သူ 6,800 ယောက်ကိုတွေ့ရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပြန်လုံးခဲ့တဲ့24နာရီအတွင်းမှာပဲတည်ဆုံးသူအရေအတွက်ဟာ319ဦးရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ variant of concern VOC 3မျိုးဖြစ်တဲ့ alpha beta delta အပြင် variant of interest ထဲမှာ2မျိုးဖြစ်တဲ့ kappa စုစုပေါင်း4မျိုးတွေ့ရှိထားကြောင်းဘိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်ခင်ငင်းကြီးကသူ့မရဲ့ Facebook မှာလည်းရှင်းတာထားပါတယ်။ covid ကာကွယ်ရေးအတွက်ဆက်လက်ထိန်းချုပ်ဟန်တားနိုင်ရေးအတွက်ဆိုပြီးတော့သတင်းကြောင်းတွေကိုဇူလိုင်လ26ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိနှစ်ပတ်တာယာယီဆက်ပြီးတော့ပိတ်ထားမယ်လို့လည်းဒေါက်ခင်ခင်ကြီးကပြောပါတယ်။အခုလိုယောဂါပိုကူးဆက်တည်ဆုံးသူတွေနိုင်ငံတော်ဝန်ကမြို့နယ်တော်မြင့်မြတ်မှာဖြစ်ပေါ်နေတာကြောင့် stay at home မလိုအပ်ပဲနေကနေအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတဲ့ဒီထုတ်ပြန်ထားတဲ့မြို့နယ်ပေါင်းလဲ90ဝန်းကျင်ရှိလာပြီဖြစ်ပါတယ်ခင်ဗျာ။